သာသနာတော်နှစ်2555ခုနှစ်မြန်မာတက္ကရာ1383ခုနှစ်တရင်ကျော်လာဆန်2ရက်နေ့ခရစ်တက္ကရာ2011ခုနှစ်စက်တင်ဘာလ29ရက်နေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်မြို့နယ်သမိုင်းဝင်ကြကလို့စီရတော်မြတ်ကြီးနေ့ရှိကြကလို့ပရိယတ်ဒီစာသင်တဲ့မဂ္ဂဝိပဿနာဓမ္မရေးသားမှာကျင့်ပါပြုလုပ်အပ်သော66ကြိမ်မြောက်မဂ္ဂဝိပဿနာဒိဋ္ဌတရားစကားပွဲမှာခဏိသစ္စာတရားလောဘိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထတော်ခါကာလတုန်းကဘုရားရှင်ကတော်မြတ်ကြီးတာဝတိပြုံမစီတုံအကြောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်အခါမှာတာဝတိမြတော်ရင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတိမညံသက္ကရာဂามိမညံနာဂามိမညံရဟတာမညံများအတိအတိရရှိတော်ကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညံကခန္ဓာဆိုင်လို့သောတာပတိမညံများယနေ့ကြပါစေသက္ကရာဂามိမညံများယနေ့ကြပါစေအနာဂามိမညံများယနေ့ကြပါစေအရဟတာမညံများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။အာလန္ဒာယောဂီအပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကဝိပဿနာတရားအလုံးအထောက်ခြင်းနဲ့ပတ်သက်ပြီးတော့ကာယေသဘာဝဝိရိတဝနာလို့ဒီလိုဟောထားတယ်။ကာယမှာရှိတဲ့သဘာဝကိုမြင်အောင်ကြည့်ပါတယ်လေ။ကာယမှာရှိတဲ့သဘာဝကိုမြင်အောင်ကြည့်ဒါဝိပဿနာရဲ့ခြေခံပဲเนาะကာယဆိုတာဘာပြောတာလဲမေးတော့ယုတ်ကာယနဲ့နာကာယယုတ်ကာယဆိုတာကယုတ်တရားနာကာယဆိုတာကနတ်တရားယုတ်တရားနဲ့နတ်တရားအဲ့ဒီယုတ်တရားနတ်တရားကိုတဲ့ဘယ်လိုကြည့်ရမှာလဲဆိုတော့သူရဲ့သဘာဝကိုမြင်အောင်ကြည့်ရမယ်เนาะအဲ့တော့ယုတ်သဘာဝကဘာသဘောရှိတယ်လဲဖောက်ပြန်တဲ့သဘောရှိနာသဘာဝကဘာသဘောရှိလဲတိတတဲ့သဘောရှိတယ်ဖောက်ပြန်တဲ့သဘာဝကယုတ်တိတတဲ့သဘာဝကနာယုတ်သဘာဝနဲ့နာသဘာဝကိုကြည့်အဲ့တော့သဘာဝဆိုတာတခြားတရားလားပရမတ္ထတရားလားปรมัตถတရားปัญญาကိုမကြည့်နဲ့ปรมัตถကိုမြင်အောင်ကြည့်ปัญญาဆိုတာကပုံမှန်တရံပုဂ္ဂိုလ်တ attva အကောင်ထဲကိုနာမည်ပေးထားတာปัญญาปรมัตถတရားကသဘာဝတရားသဘာဝတရားလေးသည်ปรมัตถအဲ့ဒီปรมัตถတရားသည်ဘယ်နှမျိုးရှိတယ်လဲဆိုရင်၄မျိုးရှိတယ်ဘာသဘာဝတွေလဲယုတ်ယေယောသဘာဝရဲ့စိတ်သဘာဝရဲ့စိတ္တသဘာဝရဲ့နိဗ္ဗာန်သဘာဝဘယ်လိုမျိုးရှိလဲနံပါတ်1ကဘာလဲယောသဘာဝနံပါတ်2ကစိတ်ဆိုတဲ့သဘာဝနံပါတ်3ကစိတ္တဆိုတဲ့သဘာဝနံပါတ်4ကနိဗ္ဗာန်ဆိုတဲ့သဘာဝပရမတ်သဘော4မျိုးရှိတယ်အဲ့ဒီလိုမျိုးရှိတဲ့အထက်မှာယနေ့ဝိပဿနာတရားလောအထုတ်တဲ့အခါမှာရှုရမဲ့သဘာဝ3မျိုးနံပါတ်1ကစိတ်ဆိုတဲ့သဘာဝကိုရှုနော်စိတ်ဆိုတဲ့သဘာဝကိုကြည့်နံပါတ်2ကစိတ္တိဆိုတဲ့သဘာဝကိုကြည့်နံပါတ်3ကယုတ်ဆိုတဲ့သဘာဝကိုကြည့်ကြည့်ရမဲ့သဘာဝဘယ်နှမျိုးလဲ3မျိုးပါဘုရားဘယ်သူတွေပါလဲစိတ်ရဲ့စေတသိက်ရဲ့ရောက်ရဲ့သဘာဝတရား3မျိုးရှိတယ်။အဲဒီသဘာဝတရား3မျိုးကိုယနေ့ဘုန်းကြီးတို့ပြိတ္တတွေကြည့်ရမှာပေါ့နော်။ဒါကစိတ်ဆိုတဲ့သဘာဝသည်တိတတ်တဲ့သဘောရှိတယ်။တိတတ်တဲ့သဘောလေးသည်စိတ်။အဲဒီတိတတ်တဲ့သဘောလေးသည်ဘယ်အချိန်မှပေါ်လာတတ်တယ်လဲ၊ဘယ်နေရာမှပေါ်လာတတ်တယ်လဲ၊ဒါလေးသိထားဖို့လိုတယ်။ဘယ်အချိန်မှပေါ်လာတတ်တယ်လဲဆိုရင်အကြောင်းတိုက်တဲ့အချိန်မှပေါ်လာတတ်တယ်အကြောင်းတရားတွေကဘာတွေလဲဆိုတော့ဘုန်းကြီးတို့အာယုံ6မျိုးနဲ့ ဒွါရ6မျိုးဘာလဲလဲအာယုံ6မျိုးနဲ့ဒွါရ6မျိုးအဲ့ဒီတရားတွေတက်ဆိုင်လျင်အဲ့ဒီတရားတွေပေါင်းဆောင်ရင်စိတ်ဆိုတဲ့အတ္တိတရားစိတ်ဆိုတဲ့နတ္တရားဒီတရားကလေးဖြစ်ပေါ်လာတတ်ပါတယ်မျက်စိနဲ့အစနားနဲ့သံနဲ့ပေါင်းဆောင်ရင်ဗာစိတ်ဖြစ်မယ်နှာခေါင်းနဲ့နားနဲ့တိုက်ရင်ဗာစိတ်ဖြစ်မယ်ဆရာနဲ့ရတာနဲ့တိုက်ရင်ဗာစိတ်ဖြစ်မယ်ကာယနဲ့တွေးတိစရာနဲ့တိုက်ရင်ဗာစိတ်ဖြစ်မယ်မနောနဲ့တွေးတော့စရာနဲ့တိုက်ရင်ဗာစိတ်ဖြစ်မယ်ဒီကြောင့်တရားလေးတွေသိထားဖို့နော်ဟောပြီဒီနေရာမှာမျက်စိနားနှာခေါင်းလျှာကိုယ်စိတ်ဒါရဘဏပါလဲမျက်စိဆိုပေမဲ့မျက်လုံးကြီးယွာမလားအကြည့်ချက်ယွာမလားမျက်လွာခုနှစ်ခုမျက်လွာခုနှစ်ထက်ရဲ့အလဲသံဥကောင်ပမာဏရှိသောသွေးကလေးကိုမိပြုတ်ပြီးတော့မျက်စိအကြည့်တက်တည်တယ်လို့ဒီလိုဆိုတယ်နော်မျက်လွာခုနှစ်ထားရဲ့အလဲသံဥကောင်ပမာဏရှိတဲ့သွေးကလေးကိုမိပြုတ်ပြီးတော့တည်တယ်အဲဒီနေရာမှာမျက်စိကြည့်တက်ရှိတယ်သွေးကိုတည်မိပြီးတော့နေတယ်ဆိုပေမဲ့သွေးသည်မျက်စိကြည့်တက်မဟုတ်ဘူးမျက်စိကြည့်တက်ကသတ္တသွေးကသတ္တသွေးစရာကကောင်းတယ်ရှိတယ်မျက်စိကြည့်တာကကောင်းတယ်ရှိလားမရှိပါဘူးအကောင်းတယ်မရှိဘူးအကောင်းတယ်မရှိတဲ့သဘာဝတရားကလေးအဲ့ဒီသဘာဝတရားကလေးကိုမှန်းပြီးတော့ကြည့်လိုက်ဉာဏ်နဲ့မှန်းပြီးတော့ကြည့်လိုက်နောက်တစ်ခါကျတော့ဒုတိယနာအကြည့်တက်ဘာကြည့်တယ်လဲနာပေါ့ကြည့်အတွင်းထဲမှာနာပေါ့ကြည့်အတွင်းထဲမှာလက်စပ်ပွင့်တန်ထံအဝဝိုင်းလေးတွေရှိတယ်။အဲဒီအဝဝိုင်းလေးမှာမွေးညင်းတို့ကလေးချင်းတရားဆင်းရှိတဲ့မွေးညင်းတို့ကလေးအဲဒီမွေးညင်းတို့ကလေးကိုမိပြီးတော့နာကြည်တတ်တွေရှိတယ်။မွေးညင်းသည်မွေးညင်းပဲနာကြည်တတ်မဟုတ်ဘူး။နာကြည်တတ်ကအဲဒီမွေးညင်းမှာမိပြီးတော့တီးနေတာ။မျက်စိနဲ့ကြည့်ရင်ဘာပဲတွေ့မလဲ။မွေးညင်းမတွေ့။နာကြည်တတ်ကိုမျက်စိနဲ့ကြည့်လို့ရပါမလား။မရဘူးသူကအကြည့်တက်သဘာဝတရားကလေးသဘာဝသရမျက်စိနဲ့ကြည့်လို့မရဘူးဉာဏ်နဲ့ကြည့်မှရတာအဲဒီတော့နာကြည့်တဲ့ဆရာကမွေးညင်းတို့ကလေးတွေမှာတီးမိပြီးတော့မိပြီးတော့ဒီနေတယ်အဲဒီနာကြည့်တဲ့ကိုစိတ်နဲ့ဉာဏ်နဲ့အာယုံပြီးတော့ကြည့်ပြလိုက်နော်နောက်တစ်ခါနှာခေါင်းကြည့်တဲ့ဆရာကနှာခေါင်းရဲ့အလဲကောင်မှာဟိုဘက်ဒီဘက်ဆုံတဲ့နေရာကလေးမှာစိတ်ခွာကလေးလို့တဲ့နော်ဟိုဘက်ဒီဘက်ဆုံတဲ့နေရာကလေးမှာအဲ့ဒီနေရာကလေးမှာနာနှာခေါင်းအကြည့်တက်တွေတည်နေပါတယ်လို့ဒီလိုဆိုရနော်အဲ့ဒီတော့နှာခေါင်းကြည့်တဲ့ဆရာဟာလည်းပဲထုံးစံအတိုင်းပဲပုံမှန်သဏ္ဍာန်ရှိတာလားသဘာဝတရားလေးလားအဲ့ဒီသဘာဝတရားကလေးကိုအာယုံပြုတ်ပြီးတော့ဉာဏ်နဲ့မြင်အောင်ကြည့်နောက်တစ်ခါနံပါတ်လေးကနေရာကြည့်တက်ဘာကြည့်တတ်တယ်လဲလျာကြည်တဲ့ဆရာကလျာအလဲကောင်းမှာဟုတ်လားလျာအလဲကောင်းမှာကြာရွယ်ကလေးကတော့ဝုံဝိုင်းသောနေရာကလေးကမိပြုတ်ပြီးတော့လျာကြည်တဲ့ဒီနေပါတယ်အဲ့ဒီကြည်တဲ့ကလည်းပဲဟောဒီလျာပြင်းကြီးလာပြီးတော့မဟုတ်ဘူးတဘာဝတရားကလေးအဲ့ဒီတဘာဝတရားကလေးသည်လျာအကြည်တဲ့နောက်တစ်ခါကျတော့ကာယကြည်တဲ့ကဘာမှရှိတော့ခန္ဓာကိုယ်တစ်ခုလုံးမှရှိတယ်ဘာမှရှိလဲကာယကြည်တဲ့ကခန္ဓာကိုယ်တစ်ခုလုံးမှရှိနော်ခြေသေးပြားတို့လက်သေးပြားတို့ဆံပင်တို့အစာသေးအိမ်တို့အဲဒီလိုနေရာမျိုးတွေကလွဲရင်ကျန်တဲ့နေရာတွေမှာကာယအကြည့်တဲ့ရှိတယ်လို့ဒီလိုဆိုတယ်အဲ့တော့ဆံပင်တွေမှာကာယကြည့်တဲ့မရှိဘူးကာယကြည့်တဲ့ရှိခြင်းမရှိခြင်းကိုဘာနဲ့တိုက်တာပြီးတော့ကြည့်မလဲဆိုရင်သူ့ကိုကန်ကြည့်ဖြတ်ကြည့်နားလဲဆိုရင်ကာယကြည်တာရှိတယ်မနာဘူးဆိုရင်ကာယကြည်တာမရှိဘူးနော်လက်သေးကလေးတွေဖြတ်တော့နားသလားမနာဘူးလားကာယကြည်တာရှိလို့လားမရှိလို့လားဆံပင်ကလေးတွေဖြတ်တော့နားသလားမနာဘူးလားကာယကြည်တာရှိလို့လားမရှိလို့လားမရှိဘူးနားတကကြတော့ခြေတော်ကလေးတွေမှာကွာနေတဲ့အရေး၆တဲ့အရေးကလေးတွေရှိတယ်နော်အ အဲ့ဒီ၆တဲ့ရေကလေးတွေခြေတော့ကနေကွာနေတယ်အဲ့ဒီကွာတဲ့ရေကလေးကလည်းပဲကာယကြည်ရရှိသလားမရှိဘူးဒါကြောင့်မလို့သူ့ကိုဖြတ်တဲ့အခါမှာခွာတဲ့အခါမှာမနာတာပေါ့အစာသေးအိစရာဟာလည်းပဲကာယကြည်ရရှိလားမရှိဘူးငရုတ်သီးတို့ဘာလို့စားတယ်ငရုတ်သီးရဲ့ပူတဲ့သဘာဝခန္ဓာကိုပြန့်နှံ့ပြီးတော့သာရင်ထဲမှာပူခြင်းပူနေမယ်အစာသေးအိကတော့မပူဘူးလို့ဒီလိုဆိုတယ်ကျန်တဲ့နေရာတွေမှာကာယကြည်ဓာတ်မရှိဘူးလားရှိလားရှိပါဘူးကာယကြည်ဓာတ်ရှိတယ်အဲ့တော့ကာယကြည်ဓာတ်ကနေရာတစ်ခုလုံးမှာနေရာနှံအနှံပြားမှာရှိတယ်လို့မှတ်လိုက်ပေါ့နော်ကျန်တော့ကကြတော့မနောဆိုတဲ့တရားမနောစရာကဘဝစိတ်ဝေကဝိသရာ39ခုအဲ့ဒီဘဝစိတ်ကိုဒီနေရာမှာမနောလို့ခေါ်တယ်အဲ့ဒီမနောစရာဟာတခြားတရားလားစိတ်လားမှန်ပါဘူးမနောစရာကစိတ်အဲ့ဒီစိတ်တည်ပင်လည်းရင်မနဘဝစိတ်တည်ပင်လည်းရင်ဒီနေရာမှာမနောလို့ဒီလိုခေါ်တယ်အားလုံးပေါ်လိုက်တော့ဒွါရဘယ်နှပါလဲဒွါရ6ပါးမျက်စိအကြည်နားအကြည်နှာခေါင်းအကြည်လျှာအကြည်ကိုယ်အကြည်စိတ်တပြောကြည့်စမ်းအဲ့ဒီ6ပါးကိုဘယ်လိုခေါ်လဲ ဒွါရ6ပါးအခန္ဓာ6ပါးပေါ့ဒါကကြတာတိုက်တိုက်6ပါးလို့ခေါ်တဲ့အာယုံ6ပါးကဘယ်လိုတွေတုံးအသိဉာဏ်အတန်အနတ်အယတာသုတိစရာဇတိစရာအဲ့ဒါကဘာလဲအတိုက်တိုက်6ပါးဘာ6ပါးလဲအတိုက်တိုက်6ပါးအဲ့ဒီ6ပါးကိုပါဠိလိုအာယုံ6မျိုးလို့ဒီလိုခေါ်တယ်နော်အစင်းဆိုတာဘောင်ကြီးတို့ရူပါယုံကိုပြောတာအဲ့ဒီရူပါယုံဒီပမာရှိတဲ့ဟောဒီခန္ဓာကိုယ်ကြီးမှာရှိတယ်ပုံမှန်တရားကြီးတွေမှာမျက်စိနဲ့ကြည့်လို့ရတဲ့အစင်းကလေးတွေရှိတယ်နော်မျက်စိနဲ့ကြည့်လို့ရတဲ့အစင်းကလေးတွေရှိတယ်အဲ့ဒီအစင်းကလေးတွေရှိလို့မျက်စိနဲ့ကြည့်လို့ရတာအစင်းသာမရှိရင်မျက်စိနဲ့ကြည့်လို့ရပါမလားအဲ့ဒါကြောင့်မျက်စိနဲ့ကြည့်လို့ရတဲ့အရာလေးသည်အစင်းနော်ပုံမှန်တရားမှာဖြူရာနေတာဝါရာစိမ့်တာပြာတာအဲဒီလိုမျက်စိနဲ့ကြည့်လို့ရတာလေးသည်အစင်းတရားကကြတော့အတန်ကြတော့နားနဲ့နားထောင်လို့ရတဲ့အတန်အဲဒီတန်လေးကတော့အတန်ပဲပေါ့နော်အတန်တရားကကြတော့စေအတန်အနတ်အနသရာကလေထဲမှာပါလာတဲ့အနံလဲအနတ်ပဲ။အရာဝတ္ထုတွေမှာရှိတဲ့အနံလဲပဲအနတ်နော်။ဒါဘုန်းကြီးတို့ပြိတ္တတိယုတ်တရားနဲ့ပတ်သက်လို့ယုတ်တရားမှာအနေဆုံးရှိတဲ့ယုတ်ပေါင်း10မျိုးရှိတယ်။ဘလောက်သိငယ်တဲ့မြုံမုံကလေးပင်ဖြစ်စေကာမူ။ပဲလုံးကလေးပင်ဖြစ်စေကာမူ။အဲ့ဒီမြုံမော်ကလေးသဲလုံးကလေးမှာရုပ်ပေါင်းဘယ်လောက်ရှိတယ်လဲ10မျိုးနံပါတ်1ကပထဝီဆိုတဲ့အမကရုပ်ကလေးနံပါတ်2ကဘာလဲပထဝီဆိုတဲ့အမကရုပ်ကလေးနောက်တစ်ခါနံပါတ်1ကအာဘောဆိုတဲ့ဖွဲ့စည်းတတ်တဲ့သဘောယုတ်စည်းတတ်တဲ့သဘောပထဝီကပျော်သဘောမာသဘောပရိဝိဒသရာဘာလဲပြောပါအောင်ပျော်သဘောနဲ့မာသဘောနော်ဘလောက်သိငယ်တဲ့ဖုံဖုံကလေးပဲဖြစ်ဖြစ်တန်လုံးကလေးပဲဖြစ်ဖြစ်ပျော်သဘောရှိမယ်မာသဘောရှိမယ်ပျော်ခြင်းမာခြင်းသည်မိမိစိတ်ကတိုင်းတာပေးတာဟုတ်လားမိမိစိတ်ကပျော့တယ်လို့သတ်မှတ်ရင်ပျော့တာပဲမာတယ်လို့သတ်မှတ်ရင်မာတာပဲအဲ့ဒါကြောင့်မလို့ပျော့တယ်မာတယ်ဆိုတဲ့တိုင်းတာကမိမိရဲ့စိတ်ထဲမှာပဲရှိတယ်တကယ်ကြတော့အမာခံရုပ်လို့ဒီလိုပြောလိုက်ရင်မှန်ပါတယ်အမာခံရုပ်သည်ပရိဝိဒတ်ယုတ်စည်းတဲ့သဘောသည်အာဘောဒတ်အစိုးဒတ်အစိဒတ်ကလေးအဲ့ဒါဒီဘာတတ်တယ်လဲအာဘောဒတ်ပုသဘောဤသဘောလေးကဒီဇောဒတ်ဘာတယ်လဲပြောပါဦးပုသဘောဤသဘောလေးက တည်သောတဲ့လှုပ်ရှားတဲ့သဘောယွေရှားတဲ့သဘောထောက်ကန်တဲ့သဘောတွန်းသဘောထိုးသဘောလေးကဝါရောတဲ့ဘလောက်ပဲသိငယ်တဲ့ရာထုတ်ကလေးပဲဖြစ်ဖြစ်အဲ့ဒီတန်လေးမျိုးမရှိဘူးလားရှိအဲ့ဒီတန်လေးမျိုးကိုမဟာဘုတ်လို့ဒီလိုခေါ်တယ်မဟာဘုတ်မဟာဘုဒ္ဓရောထဲမှာတော့ကြီးကျယ်တဲ့ရုပ်ထင်ရှားတဲ့ရုပ်ဒီလိုပြောတာနောက်တစ်ခါမထင်ရှားတဲ့ရုပ်ကလေးတွေကလည်းပဲဘယ်လိုတွေရှိတော့ဘောနာရယ်ခန္ဓာရယ်ရသရယ်ဩဇာရယ်ဘယ်နှယောက်လဲ၄ယောက်ဘောနာသရကဘာလဲအသင်းအခုနပြောခဲ့တဲ့ရူပါယုံပေါ့မျက်စိနဲ့ကြည့်လို့ရတဲ့ရူပါယုံအဲ့ဒါဒီဘောနာနောက်တစ်ခါခန္ဓာသရကရှုရှားလို့ရတဲ့အနတ်နော်သင်မောသင်မောကလေးဖုံမောဖုံမောကလေးအဲ့ဒီမှာအနံကလေးတစ်ခုရှိတယ်အဲ့ဒီနဲ့ဒီကန္ဓာဟောနာကန္ဓာရန္တသရကရတာလျာနဲ့လျာနဲ့တွေးထိနေတဲ့အရတာနော်လျာနဲ့တွေးထိတဲ့အရတာအစင်းကဘယ်လိုနဲ့တွေးထိတော့မျက်စိအကြည့်အနံကလေးကဘယ်လိုနဲ့တွေးထိတော့နှာခေါင်းအကြည့်အရသာကလေးကဘယ်လိုနဲ့တွေ့သည်တော့လျာအကြည့်အဲ့ဒါလျာအကြည့်နဲ့တွေ့သည်တဲ့အရသာကလေးရသတက်ကလေးရသတက်ကလေးဓမင်းနေဟင်းတွေကိုပြောတာမဟုတ်ဘူးအဲ့ဒီဓမင်းနဲ့မှရှိနေတဲ့ရသတက်ကလေးအဲ့ဒီရသတက်ကလေးသည်ဒီနေရာမှာအရသာနောက်တစ်ခါနံပါတ်လေးကဩဇာဓာတ်မရှိဘူးလားရှိလားပါလေလေဩဇာဓာတ်ဩဇာဓာတ်ဆိုတာကအာဟာရဓာတ်လို့ဒီလိုခေါ်တာပေါ့နော်အရသာကအရသာအဟာရကအဟာရအဲ့ဒီအဟာရဓာတ်ကလေးကိုဒီနေရာမှာဘယ်လိုခေါ်လဲဩဇာဓာတ်အဲ့ဒီတော့ထင်ရှားတဲ့ယောက်က၄ပါးပရင်ရှားတဲ့ယောက်က၄ပါးထင်ရှားတဲ့ယောက်၄ပါးကဘယ်လိုနေတော့မထင်ရှားတဲ့၄ပါးကဘယ်လိုနေတော့ဟောနာကန္ဓာရတ္တဩဇာအဲ့ဒါမထင်ရှားတဲ့ယောက်လေးမျိုးသိသိငယ်တဲ့ပစ္စည်းကလေးတွေမှစားထား၍အင်မတန်ကြီးကျယ်တဲ့ယောထုတ်တွေအထိအ ਨੇ ဆုံးယောဘုံမျိုးရှိတယ်ယောထေမြောက်ရှင်မျိုးရှိတယ်ပြောပါဦးယောရှင်ဘုရားဘယ်လိုတွေတော့ပတဝီဓာတ်အဘောဓာတ်သီဇောဓာတ်ဝါယောဓာတ်ဟောနာကန္ဓာရတ္တဩဇာဓာတ်ရှင်မျိုးနော်အဲဒီတော့မိမိတို့ရဲ့သာနာမှာဝိပဿနာတရားရှုတဲ့အခါကျတော့အဲဒီဓာတ်ရှင်မျိုးထဲမှာအဓိကဓာတ်ရှုအမှာကမာဘုတ်၄ပါးဟုတ်တယ်မဟုတ်လားကျန်တဲ့၄ပါးကအဓိကဓာတ်ရှုအမှာဟုတ်သလားမဟုတ်ပါဘူးမဟုတ်ပေမဲ့လို့လည်းပဲအခုနောက်တော့ကပြောတဲ့အာယုံအဖြစ်နဲ့တော့မိမိတို့ရဲ့ဓာရမှာလာပြီးတော့မတိုက်ဘူးလားတိုက်အသင်းဒီဗမာတိုင်မျက်စိကျင်မာတိုက်တဲ့အသံဒီဗမာတိုင်နားကျင်မာတိုက်တဲ့အနံ့ဒီဗမာတိုင်အနတ်ခန္ဓာဆိုတဲ့အနတ်ဟုတ်တယ်မလားဗမာတိုင်တော့နောက်တစ်ခါကျတော့ရတ္တအရသာရတ္တဆိုတာဘာလဲအရသာအဲ့ဒီရတ္တတာကလေးဗမာတိုင်တရားကျင်မာတိုက်နောက်တစ်ခါကျတော့ပရိဝိတေသောဝါယောလို့ခေါ်တဲ့ဖဋ္ဌဘယော၃မျိုးပရိဝိဓာတ်မာသဘောပြောသဘောတေသောပူသဘောအေသဘောဝါယောတုံထုတ်တဲ့သဘောရေရှားတဲ့သဘောငြိမ့်တတ်တဲ့သဘောအဲ့ဒီသဘာဝ၃မျိုးသည်ဒီနေရာမှာပါတယ်လေတွေးကြည့်စရာအာယောတွေးကြည့်စရာအာယောတွေးလို့ရတယ်ထိလို့ရတယ်ကြိုက်ကြည့်လို့ရတယ်စမ်းသပ်ကြည့်လို့ရတယ်အဲ့ဒီအာယုံသည်ဖဋ္ဌဘာယုံဘယ်လိုတွေလဲမေးတော့ပထဝီဓာတ်ရယ်သီဇောဓာတ်ရယ်ဝါယောဓာတ်ပြောကြည့်စမ်းအဲ့ဒီဓာတ်သုံးမျိုးကိုကြိုက်ကြည့်လို့ရတယ်ပေါ့နော်မရဘူးလားရရမရဘူးလားရလားရေကလေးကိုကြိုင်ကြည့်ရင်ရေကိုကြိုင်ကြည့်လို့မရဘူးလားရရေကိုကြိုင်ကြည့်လို့ရကြိုင်ကြည့်လို့ရတဲ့ရုပ်သည်ဘယ်ရုပ်တဲ့တော့ ပရဝီဓာတ်ရဲ့သီဇောဓာတ်ရဲ့ဝါယောဓာတ်ဟောဒီဘလသတိခါခေါ်ခွက်ကလေးကိုကန်ကြည့်မယ်ကန်ကြည့်လို့ရရရောက်သည်ဘယ်လိုတွေတော့ပရဝီဓာတ်ရဲ့သီဇောဓာတ်ရဲ့ဝါယောဓာတ်မျက်စိနဲ့ကြည့်လိုက်တော့သူ့ကိုမမြင်ဘူးလားမြင်လားမျက်စိနဲ့ကြည့်လိုက်လို့ကြည့်လို့ရတဲ့ယောကဘာယောဓာတ်လဲစင်းမျက်စိနဲ့ကြည့်လို့မရဘူးလားရလားမျက်စိနဲ့ကြည့်လို့ရတဲ့ယောဂဘာရောက်တယ်လဲဒီတော့ဒီခွက်ကလေးမှာဆင်းရောက်မရှိဘူးလားရှိလားအဆင်းရောက်ရှိတယ်နော်အဲ့ဒီခွက်ကလေးကိုဇပွဲပေါ်မှာဒီလိုလေးပြင်းပြင်းလေးခြားကြည့်လိုက်ရင်အတန်မမြင်ဘူးလားမြင်လားအဲ့ဒီအတန်ကဘာရောက်တယ်လဲတတ္တယုတ်ဘာရောက်ပါလဲတတ္တယုတ်နော်အဲ့ဒီအတန်ကြီးရဲ့ဘာကြောင့်ဖြစ်တယ်လဲဆိုရင်စိတ်ဥဒုကြောင့်ဖြစ်အတန်ကလားဘာကြောင့်ဖြစ်လဲစိတ်ဥဒုကြောင့်ဖြစ်တယ်နော်တတ်သောစိတ်တော်ဒုသောဒီလိုဆိုထားတာကိုမိမိစိတ်ကအတန်ကလေးထွက်ခြင်းနဲ့စိတ်ရှိရင်အတန်ကလေးမထွက်ဘူးလားထွက်လားအဲ့ဒီအတန်ကြီးဘာကြောင့်ဖြစ်တဲ့အတန်တော့စိတ်ကြောင့်ဖြစ်တဲ့အတန်ဟုတ်တယ်မဟုတ်လားအခုလောခွက်ကလေးကိုဒီလိုတီးကြည့်လိုက်တဲ့အခါကျတော့အတမတော်ဘူးလားထက်။ဘာကြောင့်ဖြစ်နေတာတော့မဟုတ်တော့ဘူးလေ။မဟုတ်တော့ဘူး။ပဇာကနေစကားပြောကြည့်လိုက်တော့အတန်ကလေးမတော်ဘူးလားထက်လား။ဘာကြောင့်ဖြစ်နေတာတော့စိတ်ကြောင့်ဖြစ်တဲ့အတန်။ဒီခွက်ကလေးကျတော့အိုးတို့ကြောင့်ဖြစ်တဲ့အတန်။ဘာကြောင့်ဖြစ်နေတာလဲ။အဲ့တော့အတန်တော့မြည်ဒီမှာဘယ်နှမျိုးရှိတော့ဘာတွေလဲစိတ်ကြောင့်ဖြစ်တဲ့အတန်ရဲ့ဥရုကြောင့်ဖြစ်တဲ့အတန်ဘယ်နှမျိုးလဲအဲ့ဒီအတန်ဒီပမာလာတိုင်းနာကျင်မာလာတိုင်းပမာတိုင်းတော့ဟုတ်ပြီနောက်တစ်ခါကျတော့ဒီထဲမှာအနံကလေးမရှိဘူးလားရှိလားပါဠိလိုပါလဲကန္ဓာကန္ဓာအနံအရင်ကလေးဒီနော်မိမိကနှာခေါင်းလေးနဲ့ရှူကြည့်အနတ်တစ်ခုခုတော့ရှိကိုရှိတယ်မရှူလားရှိလားအရာဒီကန္ဓာအရင်ကလေးဒီဗမာလာတိုင်းနှာခေါင်းမှာလာတိုင်းတယ်ဗမာလာတိုင်းပါလေနောက်တစ်ခါကျတော့ရတ္တဓာတ်ရတ္တဓာတ်အစာအာဟာရတွေမှာလည်းရတ္တဓာတ်ရှိတယ်ဟောဒီလိုခွက်ကလေးတွေမှာလည်းရတ္တဓာတ်မရှိဘူးလားရှိလားအမတန်သိငယ်ပါတယ်ဆိုတော့မြုံမုံကလေးတွေမှာလည်းပဲရတ္တဓာတ်မရှိဘူးလားရှိရတ္တဓာတ်ရှိတယ်အရသာရှိတယ်ချိုးချင်ဖန်ခါချိုးတယ်ချင်းတယ်ဖန်တယ်ခါတယ်ငန်တယ်ဆက်တယ်အရသာ6မျိုးတစ်မျိုးမျိုးမရှိဘူးလားရှိလားအဲ့ဒီအရသာတွေဘုံမှာတိုက်လျှာမှာတိုက်မှာအရသာရဲ့သဘောကိုသိတယ်လျှာမှာမနဲ့မချင်းအရသာရဲ့သဘောသိပါမလားမသိဘူးဒါကြောင့်မလို့ရတာဗမာလာတိုက်တော့တာရကကျတော့ပရိဝိနေသောဝါယောဆိုတဲ့တွေးသည့်ဆရာအာယုံတွေးသည့်ဆရာအာယုံတရားကဘယ်ယောက်တွေကိုပြောတာလဲပတဝီဓာတ်ရဲ့သီဇောဓာတ်ရဲ့ဝါယောဓာတ်ပြောကြည့်စမ်းဓာတ်ဘယ်နှမျိုးလဲအရိဒသုံးမျိုးသည်တွေးသည့်ဆရာအာယုံအရိဒိဋ္ဌိဇာယောလေးဒီဗမာတိုက်တော့ကာယအကျိမာတိုက်တယ်ဗမာတိုက်လည်းကာယအကျိမာတိုက်တယ်ဒီတော့မျက်စိအကျိမာတိုက်တာကအစင်းနားအကျိမာတိုက်တာကအသံနှာခေါင်းအကျိမာတိုက်တာကအနက်လျှာအကျိမာတိုက်တာကအယတာကာယအကျိမာတိုက်တာကတွေးကြည့်စေရငါးမျိုးတင်ငါးမျိုးကိုရင်မှတ်တာဟုတ်တယ်မလားကြပြန်ပြောပါအောင်မျက်စိချင်းမှတိုက်တာကနားချင်းမှတိုက်တာကနှာခေါင်းချင်းမှတိုက်တာကသရာချင်းမှတိုက်တာကကာယချင်းမှတိုက်တာကတွေးသိစရာအာယုံဘယ်လိုမျိုးလဲအဲ့ဒီအာယုံ၅မျိုးသည်ပင်လည်းရင်မနောမှာကောလာပြီးတော့မတိုက်ဘူးလားတိုက်လားမနောမှာလာတိုက်အစင်းကလည်းမနှောမှတိုက်တာပဲအစင်းဒီပရမာဆုံးမျက်စိချင်းမှတိုက်တယ်မျက်စိချင်းမှတိုက်ပြီးတော့ဗမာတိုက်တော့မနှောမှတိုက်တယ်မျက်စိချင်းမှတိုက်တော့ကသူ့ကိုအစင်းလို့ခေါ်တယ် ပဲစီချင်မှာတိုက်တော့ဘယ်လိုခေါ်လဲမနောမှာတိုက်တော့တွေးတော်စရာအာယုံဘယ်လိုခေါ်ပါလဲပဲစီချင်မှာတိုက်တော့ဘာအနေနဲ့တိုက်မနောမှာတိုက်တော့ဘာအနေနဲ့တိုက်တွေးတော်စရာအာယုံဒီစင်ကလေးဒီပရမမျက်စိချင်မှာတိုက်တော့မျက်စိနဲ့မြင်တယ်မျက်စိတွေပေါ်တယ်ပြီးတဲ့အခါကျတော့မနောမှာတိုက်တယ်တွေးစိတွေပေါ်တယ်တွေးစိနဲ့တွေးတယ်အစင်းကြောင်ကလေးတွေးတယ်အစင်းနဲ့ပတ်သက်တဲ့အရာကလေးတွေကိုတွေးနေတယ်အဲဒီလိုတွေးစိတ်ကလေးပေါ်လာတဲ့အချိန်မှာဘာကိုတွေးသလဲမင်းရင်အစင်းကိုတွေးတာဟောတော့ကကိုတွေးခဲ့ဖို့တဲ့အစင်းကလေးသားဆိုတဲ့အစင်းသမီးဆိုတဲ့အစင်းပစ္စည်းဆိုတဲ့အစင်းအဲဒီအစင်းကလေးကြောင်ကိုစိတ်ထဲမှာပြန်ပြီးတော့မြင်အောင်နေမယ်ဆိုရင်အဲ့ဒါဒီတရားစိတ်ဖြစ်နေတာလားတွေးတော်စိတ်ဖြစ်နေတာလားတွေးတော်စိတ်ဖြစ်နေတာเนาะအဲဒါကြောင့်မလို့ဆင်းသည်မျက်စိချင်းမှလည်းတိုက်တယ်မနောမှလည်းတိုက်တယ်မျက်စိချင်းမှတိုက်တော့ကဘယ်အနေနဲ့တိုက်တော့မနောမှတိုက်တော့ဘယ်အနေနဲ့တိုက်တော့နှစ်ဆင့်တိုက်တာဒီလိုမလားမျက်စိချင်းမှတိုက်တော့ကမနောမှတိုက်တော့တွေးတော်စရာအာရုံနှစ်ဆင့်တိုက်တာဥပမာအဖြစ်နဲ့ထက္ကရာဆရာတွေကပြောတယ်။ဥပမာအဖြစ်ပြောကြပါစို့ဆိုလို့ရှိရင်တဲ့ငါကလေးတွေကောင်သစ်ပင်မှာလာနာတယ်။နားလုံးကဗမာနာတော့သစ်ပင်မှာလာနာတော့တေကန်းကလေးမလှုပ်လှလှုပ်သွားလားလှုပ်သွားတယ်။တေကန်းကလေးလှုပ်သွားတဲ့အချိန်မှာအောက်ကမြေပြင်မှာလည်းပဲအရေးကလေးမထင်ဘူးလားထင်သွားလား။ပရမငါကလေးဗမာနာတော့ကကလေးရဲ့ရေဗမာကြတော့တဏှာထဲမှာထင်တာလားနှစ်နေရာမှာထင်တာလားသိပင်မှာလည်းထင်တယ်မြေပြင်မှာလည်းထင်တယ်အဲဒီလိုတရားထင်တယ်လို့တဲ့အစင်းဆိုတဲ့တရားကလေးကလည်းပဲပရမဗမာတိုက်တော့မျက်စိချင်းမှာတိုက်တော့ဘာအနေနဲ့တိုက်တော့မနောမှာတိုက်တော့ဘာအနေနဲ့တိုက်တော့အာယုံနှစ်မျိုးနာမည်နှမျိုးနဲ့တိုက်တယ်။အဲဒီလိုပဲအတန်ဆုံးတရားကလေးကလည်းပဲပရမဗမာတိုက်လေ။ဒါချင်းမှာတိုက်တယ်ပြီးတော့ဗမာတိုက်တော့မနောမှာတိုက်တယ်။ပရမဗမာတိုက်လေ။ဒုတိယဗမာတိုက်လေ။ဒါချင်းမှာတိုက်တော့ကဘာအာယုန်နေနဲ့တိုက်တော့အတန်အာယုန်နေနဲ့တိုက်တယ်။မနောမှာတိုက်တော့ဘာအာယုန်နေနဲ့တိုက်တော့တွေးတော်စရာအာယုံအနေနဲ့တိုက်တာဟုတ်တယ်မလားအဲဒီတော့နာမည်နှမျိုးနဲ့သူတိုက်သွားတာပေါ့ကျွန်တော်တကကြတော့နော်အနတ်အနတ်နေပရမဗမာတိုက်တော့ဒုတိယဗမာတိုက်တော့မနောမှာတိုက်တာဘယ်လိုမျိုးတိုက်လဲနှာခေါင်းကြီးမှာတိုက်တော့ကဘာအနေနဲ့တိုက်တော့မနောမှာတိုက်တော့ဘာအနေနဲ့တိုက်တော့တွေးတော်စရာအာယုံအနေနဲ့တိုက်နောက်တစ်ခဏပါလေးအရသာအရသာဗမာတိုက်လေဒုတိယဗမာတိုက်တော့လျှာမှာတိုက်တော့ကဘာအနေနဲ့တိုက်တော့မနောမှာတိုက်တော့ဘာအနေနဲ့တိုက်တော့နောက်တစ်ခါတွေးသည့်စရာပရဝီတန်းရဲ့ဒေဇောတန်းရဲ့ဝါယောတိုက်တရားဘယ်နှပါလဲအရိယသောမျိုးသည်ပရမဗမာတိုက်တော့ကာယချင်းမှာတိုက်တယ်ဒုတိယဗမာတိုက်တော့မနောမှာတိုက်တယ်နေရာဘယ်နဲ့နေရာမှာတိုက်လဲကာယချင်းမှာတိုက်တော့ကဘာအနေနဲ့တိုက်တော့မနောမှာတိုက်တော့ဘာအနေနဲ့တိုက်တော့တွေးတော်စရာအာယုံနဲ့တိုက်တယ်အရိယဘုန်းတော်ပရိသတ်တွေတွေးတော်စရာတွေးတော်စရာဆရာကဘယ်လိုတွေကိုပြောတာလဲအစင်းရဲ့အတန်ရဲ့အနှံ့ရဲ့အရသာရဲ့တွေးတော်စရာရဲ့ပြပြအစင်းရဲ့အတန်ရဲ့အနှံ့ရဲ့အရသာရဲ့တွေးသည့်စရာရဲ့ဘယ်လိုမျိုးလဲအဲ့ဒီ၅မျိုးသိပလင်တခြားလားတွေးတော်စရာဖြစ်သွားတာလားတွေးတော်စရာဖြစ်သွားတာဒါကြောင့်တွေးတော်စရာတွေးတော်စရာဆိုတဲ့နေရာမှာအဲ့ဒီ၅မျိုးလဲတွေးတော်စရာပဲအဲ့ဒီ၅မျိုးနဲ့မပါတဲ့စိတ်တွေစေတသိက်တွေရောက်တွေပညာတွေနိဗ္ဗာန်တွေအဲ့ဒီတရားကလေးတွေကလည်းပဲတွေးတော်စရာဆင်းနေမှာမပါဘူးလားပါလား အဲ့ဒီတော့တွေးတော်စရာကအများကြီးပေါ့နော်။ကောင်းပြီဒါဖြစ်လို့ရှိရင်စကားပြန်ပြောမျက်စိချင်းနဲ့စဉ်းနဲ့တိုက်တော့ဗာစိတ်ပေါ်မဲ့အဲ့ဒီမျက်စိကဘာကွာအာယုံပြုတ်ပြီးတော့ပေါ်တာလဲအစင်းအာယုံပြုတ်တာဆိုတော့သူကအစင်းကိုကြည့်ကြည့်နေတာပေါ့အစင်းကိုမမြင်ဘူးလားမြင်လားဒီတော့အစင်းကိုမြင်တာဘယ်လိုကမြင်နားချင်းနဲ့တန်နဲ့တိုက်တော့ဗာစိတ်ပေါ်မဲ့ကြားစိတ်ဒီဘလို့ကအာယုံပြုအတန်ကိုအာယုံပြုတယ်ဆိုတော့အတန်ကိုကြားတာပေါ့အတန်ကိုကြားတာဘလို့ကကြားကြားစိတ်ကကြားတယ်ဟုတ်တယ်မလား၎င်းချင်းနဲ့နန်းနဲ့တိုက်တော့ဗာစိတ်ပေါ်မဲ့အဲ့ဒီတန်စိတ်ကဘလို့အာယုံပြုအတန်ကိုအာယုံပြုဒီနန်းကိုနန္ဒာဘလို့ကနန်းနန်းစိတ်ကနန်းဘလို့ကနန္ဒာပါလေတရားကျင်တဲ့ရသနဲ့တိုက်တော့ဗာစိတ်ပေါ်မယ်စားစိတ်ပေါ်မယ်အဲ့ဒီစားစိတ်ဒီဘလို့အာယုံပြုအရသာကိုအာယုံပြုအရသာကိုသိနေတာကဘလို့ကသိစားစိတ်ကသိဘလို့ကသိပါလဲအဲ့ဒါစားစိတ်စားတယ်စားတယ်ဆိုမှတကယ်တော့ကြတော့အရသာကိုသိတာဟုတ်တယ်မဟုတ်လားနောက်တစ်ခါခန္ဓာကျင်တဲ့ဒွိဋ္ဌိဇာနဲ့တိုက်တော့ဗာစိတ်ပေါ်မယ်ဒွိဋ္ဌိစိတ်ပေါ်မယ်ဗာစိတ်ပေါ်မယ်အဲ့ဒီဒွိဋ္ဌိစိတ်ဒီဘလို့ကအာယုံပြုဒွိဋ္ဌိစရာအာယုံကိုအာယုံပြုပထဝီဓာတ်ကိုအာယုံပြုတယ်တေဇောဓာတ်ကိုအာယုံပြုတယ်ဝါယောဓာတ်ကိုအာယုံပြုတယ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုအာယုံပြုပြီးတော့အဲ့ဒီဒွိဋ္ဌိစိတ်ကဘလို့ကသိနေတယ်လဲမင်းရင်ပထဝီဓာတ်ကိုသိနေတယ်တေဇောဓာတ်ကိုသိနေတယ်ဝါယောဓာတ်ကိုသိနေတယ်ပြောရင်ပြောမှန်းသည်မာရင်မမှန်းသည်ပူရင်ပူမှန်းသည်အေးရင်အေးမှန်းသည်ရွေရှားရင်ညီတဲ့ရင်တွန်းထိုးရင်တွန်းထိုးတယ်လို့သည်ထောက်ကန်ရင်ထောက်ကန်တယ်လို့သည်ဒီလိုမဟုတ်လားအဲလိုသည်သည်ပြီးနေတာသည်တခြားကသိတာလားကာယအဲတွေးသည်စိတ်ကသိတာလားနာရကမနောနဲ့တွေးတော်စရာနဲ့တိုက်ရင်ပါစိတ်ပေါ်မယ်တွေးတော်စိတ်ပေါ်မယ်တွေးတော်စိတ်ဘလုကအယုံပြုပြီးတော့ဖြစ်တော့တွေးတော်စရာအာယုံကိုအာယုံပြုပြီးတော့ဖြစ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီတော့ဘလုကတွေးတယ်လေတွေးတော်စိတ်ကတွေးတာတွေးတယ်ဆိုတာဘာပြောတာလဲတွေးစရာအာယုံကလေးကိုသိသိနေတာပြောကြည့်စမ်းအဲ့ဒါကိုတွေးတယ်လို့ဒီလိုခေါ်တာဟုတ်တယ်မဟုတ်လားတွေးတယ်ဆိုတာဘာပြောတာလဲတွေးစရာအာယုံကလေးကိုမနောဘာလာထင်းတဲ့အာယုံကလေးကိုသိသိပေးနေတယ်အဲ့ဒီလိုသိပေးနေတာကိုဘယ်လိုခေါ်လဲတွေးတော်စိတ်အာလောမောလာတော့စိတ်ပေါင်းဘယ်နှမျိုးရှိတော့6မျိုးပြန်ပြောနံပါတ်1ကမြင်သိစိတ်ကြားသိစိတ်နံသိစိတ်စားသိစိတ်တွေ့သည်သိတွေ့သည်သိစေတွေ့တော်သိစေပြန်ပြောမြင်သည်စေကြားသည်စေနံသည်စေတွေ့သည်သိစေတွေ့တော်သိစေတွေ့မှသိတယ်ထင်မှသိတယ်တွေ့သည်စေအဲ့ဒါကိုညာနာကောင်းသေးလို့မခေါ်ဘူးလားခေါ်လားညာနာကောင်းသေးသလားပေါင်းပြောတာကခွဲပြောရင်ဘယ်လိုပြောမလဲယံမှန်သိတဲ့စိတ်နာမှန်သိတဲ့စိတ်ကောင်းမှန်သိတဲ့စိတ်နောက်တစ်ခါနံပါတ်6ကဘာစိတ်တယ်လဲတွေးတော်ချက်စီစိတ်ဘာစိတ်တယ်လဲတွေးတော်ချက်စီစိတ်တွေးတယ်စိတ်တွေးတယ်လို့သိတဲ့စိတ်ကြံတယ်လို့သိတဲ့စိတ်တွေးစရာယုံကလေးကိုသိတဲ့စိတ်အဲ့ဒီစိတ်ကိုဘာစိတ်လို့ခေါ်လဲသေးတော့ဉာဏ်စီစိတ်အာလောဘောလတော့စိတ်ဘယ်လိုမျိုးလဲဟောပြီအဲ့ဒီစိတ်ကိုဒီနေရာမှာပရမတ္ထတရားဘာတရားလဲစိတ်ဆိုတဲ့ပရမတ္ထတရားဒီလိုမဟုတ်လားအဲ့ဒီတော့မိမိရဲ့ယတနာမှာသိနေတယ်သိနေတယ်သိနေတယ်သိတာဒီစိတ်ခန္ဓာနေတယ်ပြောတော့ဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာသိတာဒီစိတ်ခန္ဓာနေနဲ့ပြောတော့အာဒါဝိညာဏခန္ဓာကလေးဖြစ်နေတာဟုတ်လားနာယနာမသိတဲ့ဘာခန္ဓာ ဝိညာဉ်နဲ့ခန္ဓာကျင်းတယ်ကျင်းတယ်လို့သိတယ်ဘာခန္ဓာကိုင်းရင်ကိုင်းတယ်လို့သိတယ်ဘာခန္ဓာပူရင်ပူတယ်လို့သိတယ်ဘာခန္ဓာအေးရင်အေးတယ်လို့သိတယ်ဘာခန္ဓာတလုံးလုံးတရားရွာလေးဖြစ်နေရင်လှုပ်တယ်ရွာတယ်လို့သိတယ်ဘာခန္ဓာတိုးတိုးတဲ့သဘောလေးဖြစ်နေရင်တိုးတိုးတဲ့သဘောလေးလို့သိနေတယ်ဘာခန္ဓာမနာတော့ဘူးဆိုရင်လည်းမနာတော့ဘူးလို့သိနေတယ်ဘာခန္ဓာပြောနာတာကိုသိတာလဲဝိညာဉ်နဲ့ခန္ဓာမနာဘူးလို့သိတာလဲကျင်တယ်လို့သိတာလဲမကျင်ဘူးလို့သိတာလဲကြိုက်တယ်လို့သိတာလဲမကြိုက်ဘူးလို့သိတာလဲဝိညာဉ်နဲ့ခန္ဓာတစ်ခုခုကိုလိုချင်တယ်လို့သိနေတာလဲစွမ်းလန်းတယ်လို့သိနေတာလဲပါထုတ်တယ်လို့သိနေတာလဲဝိညာဉ်နဲ့ခန္ဓာသိတာမှသမယသိပါခန္ဓာတရားထိုင်တဲ့အခါကျတော့နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်မနေဘူးလားနေလားဩနားတဲ့သဘောလေးပေါ်လာတယ်နားတယ်လို့သိနေတယ်ဘာခန္ဓာလေးဖြစ်နေတာတော့ဩတို့ကြောင့်နားကလေးတိုးလာတယ်တိုးမှသိတယ်ဘာခန္ဓာတော့အနာကလေးယော့သွားတယ်ယော့မှသိတယ်ဘာခန္ဓာတော့နာရကနေကျင်တဲ့သဘောလေးပြောင်းလာတယ်ပြောင်းမှသိတယ်ဘာခန္ဓာတော့ကျင်တဲ့သဘောလေးကလည်းတိုးလာတယ်တိုးမှသိတယ်ဘာခန္ဓာတော့ကျင်တဲ့သဘောလေးယော့သွားတယ်ယော့မှသိတယ်ဘာခန္ဓာတော့ဒီတော့ပြောင်းသွားတယ်ပြောင်းသွားတာကိုသိတာလေဝိညာဉ်နဲ့ခန္ဓာယော့သွားတာကိုသိတာလေတိုးလာတာကိုသိတာလေသိရမှန်သမျှဝိညာဉ်နဲ့ခန္ဓာဆိုတဲ့ပရမတ္ထတရားအဲ့ဒီတရားတွေပဲနေရှာတရားလားရှုခံတရားလားအဲ့ဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေကနာရင်နာရလို့သိနာရင်နာရလို့သိနာရကယုတ်သိတာကစိတ်ဘာလဲပြန်ပြောပါအောင်နာရင်နာရင်နာရလို့မသိဘူးလားသိလားအဲ့လိုသိတာနာရကဘာလဲယောနာရကသိရကဒီတော့နားတဲ့သဘောလေးရဲ့သိတဲ့သဘောလေးရဲ့အဲဒီသဘောလေးနဲ့ကိုဖြစ်သွားတာကိုနောက်ကနေလိုက်ကြည့်လိုက်တဲ့အခါကျတော့နားတဲ့သဘောလေးကိုလည်းပဲမသိဘူးလားသိလိုက်လားအဲဒီသိတာကျတော့ဉာဏ်ဟုတ်တယ်မလားသိတဲ့သဘောလေးကိုလည်းမသိဘူးလားသိလားအဲဒီလိုသိတာလည်းပါလေဉာဏ်ပရမနားတဲ့သဘောသိတယ်ပြီးတော့နာရလေးကယောသိတာလေးကနဲ့စိတ်ပြန်ပြောနာရသဘောလေးနာရသဘောလေးဖြစ်နေတယ်နာရသဘောလေးကိုသိတယ်နာရသဘောလေးကယုတ်သိတဲ့သဘောလေးကနဲ့စိတ်ပရမတော်စိတ်သိတာဒီစိတ်သိတာဒီစိတ်အဲ့ဒီသင်္ကလေးနည်းနည်းလေးကြာတော့ပရမဖြစ်တာကစိတ်နာရသူကိုထပ်သိလိုက်တာကဉာဏ်ဟုတ်တယ်မလားပရမသိတာကစိတ်နာရတော့ပြန်သိလိုက်တာကဉာဏ်စိတ်ကိုဉာဏ်နဲ့သိအဲ့ဒီလိုသိတဲ့အခါကျတော့စိတ်တွေမျိုးနဲ့သိတာလားနာတတ်တဲ့ယုတ်တရားကလေးကိုတော့မသိဘူးလားသိလားဩနာတတ်တဲ့သဘောလေးကယုတ်သူ့ကိုသိတာကစိတ်ခံစားတဲ့သဘောဆိုတာကဝေဒနာဘာသဘောလဲဒီတော့နာရသဘောလေးပေါ်လာရင်ဘုန်းကြီးပရိသတ်တွေကနာရသဘောလေးဒီဘာလို့မှတ်မလဲစိတ်ရောက်ရင်စေရဲ့ဝေဒနာရဲ့ပြောကြည့်စမ်းနာရသဘောလေးကိုကြည့်လိုက်တဲ့အခါကျတော့ဘာတွေ့မလဲရောက်ရဲ့နာရသည်ဘယ်လိုကဖောက်ပြန်လာတော့သိတာကဘယ်လိုကသိတော့ခံစားတာဘယ်လိုကခံစားတော့အဲ့ဒီသုံးမျိုးလုံးကိုခြုံငုံပြီးတော့သိလိုက်တာကဉာဏ်ဒီသုံးမျိုးလုံးကိုခြုံငုံပြီးသိလိုက်တာကဉာဏ်ဒီလိုမလားယောက်ကိုသိတာလဲဉာဏ်စိတ်ကိုသိတာလဲဉာဏ်စိတ်ဝေဒနာကိုသိတာလဲဉာဏ်ဒီတော့ယုတ်တရားလေးပေါ်လာရင်လည်းပဲယုတ်တရားနောက်ကဉာဏ်လိုက်စိတ်ဆိုတဲ့ဒီကလေးဖြစ်လာရင်လည်းစိတ်နောက်ကဉာဏ်လိုက်ဝေဒနာဆိုတဲ့ခံစားမှုသဘောလေးပေါ်လာရင်လည်းခံစားမှုနောက်ကနေဉာဏ်လိုက်ဒီလိုမလားအဲဒီတော့မိမိတဏ္ဍာမှာဘယ်ယုတ်ဘယ်နာဘယ်ခန္ဓာပဲဖြစ်ဖြစ်ခန္ဓာနောက်ကနေဘာလဲပြရမှာလဲအဲဒီလိုညာလိုက်တာဒီတရားလားဝိပဿနာလားကာယတဘာဝဝိရိယဝါနာဘာလဲကာယကာယသရာကတရားလားခန္ဓာ၅ပါးလား ရောက်သည်လည်းကာယဝရဏသည်လည်းကာယစိတ်ကလည်းကာယအဲ့ဒီသဘောတရားကလေးကိုဘာလို့မလဲသိပေးအဲ့ဒီသဘောတရားကလေးကိုသိပေးကာယဟောရိကာယမှသဘာဝသိရသဘောတရားကလေးကိုဝိရိတဝါနသိအောင်လုံးလိုက်စမ်းပါဘာလို့ရပါလဲဘလို့ကသိအောင်လုံးရမှာလဲကာယရဲ့သဘာဝပြန်ပြောကာယကဘယ်လိုနေတော့ရောရဲ့စိတ်ရဲ့ဝေဒနာရဲ့သူကသိတာကဉာဏ်ကာယသဘာဝကာယသဘာဝဝိရိယတဝါနာကာယရဲ့သဘာဝလေးကိုသိလိုက်ပါဒီလိုမလားကကမိတာပြောလို့ရင်ကာယသရကခေါ်တာစိတ်ကလည်းကာယပဲမဟုတ်လားဘယ်လိုသဘောရှိတာကိုစိတ်လို့ခေါ်တော့သိတာတဲ့သဘောသိစိတ်အဲ့ဒီစိတ်ကိုအကြံပြုခွဲကြည့်လိုက်ရင်ဘယ်လိုမျိုးရတော့6မျိုးဘယ်လိုမျိုးရတော့ပြောတာဘယ်လိုနေတော့မြင်သီးစိတ်ကြားသီးစိတ်နာသီးစိတ်စားသီးစိတ်တွေ့ထိသီးစိတ်တွေ့တော့သီးစိတ်ပြန်ပြောတွေ့ထိသီးစိတ်ဆိုတာကဉာဏ်နာကောင်းစိတ်တွေ့တော်သိတဲ့သရကတွေ့တော်ခြင်းစီစိတ်အတူတူပဲနော်ပေါ်ပြီးနားလဲစေခြင်းလို့သကလုံးလေးပြောင်းပြီးတော့တောင်းလိုက်တာဟုတ်တယ်မလားအဲ့ဒီတရားလေးတွေသိကြလားစိတ်လားအဲ့ဒီတရားလေးတွေသိဘာခန္ဓာရောဝိညာဉ်နဲ့ခန္ဓာဘာခန္ဓာရောအဲ့ဒီဝိညာဉ်နဲ့ခန္ဓာဆိုတဲ့စကလေးတွေဖြစ်လာတဲ့အခါကျတော့စိတ်တွေကလေးစိတ်တွေတရားကလေးတွေလည်းပဲတွဲပြီးတော့မပြေဘူးလားဖြစ်လားဘလို့နဲ့တွဲဖြစ်တော့စိတ်နဲ့တဖြစ်တာစိတ်တော့မိသည်မှာဘယ်တော့မှတပါးနဲ့မဖြစ်ဘူးဟုတ်တယ်မလားဘာလဲလဲစိတ်တော့မိသည်မှာဘယ်လိုနဲ့တွဲဖြစ်တော့စေတသိက်နဲ့ဧကောပါဒတဲ့ဧကောပါဒစိတ်နဲ့စေတသိက်နဲ့အတူတူဖြစ်တယ်နံပါတ်1ဟုတ်တယ်မလားဧကောပါဒစိတ်နဲ့စေတသိက်နဲ့အတူတူဖြစ်တယ်နာရကဏဘာနေဧကနိရောဓစိတ်နဲ့စိတ်သည်အတူတူချုပ်ပါတယ်လေဖြစ်တော့ကလည်းအတူတူဖြစ်တယ်ချုပ်တော့လည်းစိတ်တရားကလေးဖြစ်လာတာနဲ့ဘယ်လိုပါလာတော့စိတ်တရားကလေးပြတ်သွားရင်ဘယ်လိုပါပါသွားတော့စိတ်သည်ပါမပါဘူးလားပါသွားလားစိတ်တော့ပြတ်သွားပြီစိတ်သည်ကျန်ခဲ့တယ်လို့ရှိလားစိတ်တသိမ့်မပါဘဲနဲ့စိတ်တမျိုးတည်းဖြစ်လာတယ်လို့ရှိလားမရှိပါဘူးစိတ်ဖြစ်ရင်ဘယ်လိုဖြစ်မလဲစိတ်ချုပ်ရင်ဘယ်လိုချုပ်မလဲဖြစ်တာလဲအတူတူပြတ်တာလဲအတူတူဧကောပါဒာအတူတူဖြစ်တယ်ဧကနိရောဓာအတူတူချုပ်တယ်ဟုတ်တယ်မလားဘယ်လိုဖြစ်တာလဲနှစ်မျိုးစိတ်နဲ့စိတ်တသိမ့်နဲ့တူပုံလေးနော်နံပါတ်1ဘာတူတာလဲစိတ်နဲ့စိတ်တည်းဘာတို့တာလဲဖြစ်တာတို့တယ်နံပါတ်နဲ့ဘာတို့တာလဲပြတ်သွားတာလေးတို့တယ်ဘာတို့တာတော့ပြတ်သွားတာလေးတို့တယ်စိတ်ပြတ်တဲ့အချိန်မှာစိတ်တည်းလည်းပြတ်တယ်ဟုတ်တယ်မလားရုံးနေကြတော့မတွေ့ဘူးနော်ရုံးနေကြတော့မတွေ့ဘူးစိတ်တစ်ခါပြတ်ရင်ရုပ်ကပြတ်ပြီလားမပြတ်သေးဘူးနောက်စိတ်တစ်ခုပြတ်ရင်ရုပ်ပြတ်ပြီလားမြဲသေးဘူးအဲဒီလိုနဲ့တခု၂ခု၃ခု၄ခု၅ခုအဲဒီကနေစိတ်ပေါင်း18ချက်စိတ်ပေါင်း18ချက်ဖြစ်ပြီးတော့စိတ်ပေါင်း18ချက်ပြတ်သွားတဲ့အချိန်မှာဘယ်လိုပြတ်တော့ရုပ်ပြတ်တယ်ဘယ်လိုပြတ်တော့အဲ့ဒါရုံးတဲ့စိတ်နဲ့စာပေါင်းဗဏ္ဍာကွာတော့18စာကွာတယ်အတူတူတော့ဖြစ်ခြင်းဖြစ်မယ်အတူတူပြတ်တာဟုတ်ရဲ့လားအတူတူပြတာမရှိဘူးအတူတူပြဖြစ်အတူတူပြကဘယ်လိုနဲ့ဘယ်လိုတော့စိတ်နဲ့ပြန်ပြောစိတ်သိပါခန္ဓာစိတ္တကဘာခန္ဓာဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာပြန်ပြောစိတ်သိပါခန္ဓာစိတ္တသိပါခန္ဓာဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာဟုတ်တယ်မလားအဲ့ဒီခန္ဓာ၄ပါးကိုနာခန္ဓာ၄ပါးလို့ခေါ်တယ်ဘယ်လိုခေါ်လဲ ညာမျိုးသားပေါင်းနာခန္ဓာ၄ပါးကဘယ်လိုတွေတော့ဝိညာဉ်နဲ့ခန္ဓာရဲ့ဝေဒနာခန္ဓာရဲ့သိညာခန္ဓာရဲ့သင်္ခါရခန္ဓာရဲ့အဲဒီ၄ပါးကိုဘယ်လိုခေါ်လဲနာခန္ဓာ၄ပါးပြန်ပြောစမ်းဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနာခန္ဓာဘယ်နှပါးလဲအဲဒီနာခန္ဓာ၄ပါးဒီဖြစ်တော့ကလည်းအတူတူဖြစ်တယ်ပြတ်တော့လေအတူတူပြတ်တယ်နော်ကြဲကောင်းပြီးသားပြီနောက်တစ်မျိုးပြောမယ်နံပါတ်3အာယုံပြုတော့လေအတူတူပြုတယ်ပြောကြည့်စမ်းအာယုံပြုပါလေမြေစိတ်ဒီဘယ်လိုကအာယုံပြုသူနဲ့ရှင်နဲ့ဝေဒနာဒီဘယ်လိုကအာယုံပြုအတူတူပဲမလားပြန်ပြောမြေစိတ်ဒီဘယ်လိုကအာယုံပြုမြေစိတ်ဒီဆက်လို့အာယုံပြုလိုက်တဲ့အတွက်မြင်စိမ့်နဲ့အတူတူဖြစ်နေတဲ့ဝေဒနာသည်ဘလို့ဘောအာယုံပြုကြားစိမ့်သည်ဘလို့ဘောအာယုံပြုအတန်ကွာအာယုံပြုဘလို့ဘောအာယုံပြုကြားစိမ့်နဲ့တွဲပြီးတော့ဖြစ်နေတဲ့ဝေဒနာသည်ဘလို့ဘောအာယုံပြုနာစိမ့်သည်ဘလို့ဘောအာယုံပြုအနံ့ကွာအာယုံပြုနာစိမ့်နဲ့တွဲနေတဲ့ဝေဒနာသည်ဘလို့ဘောအာယုံပြုစားစိမ့်သည်ဘလို့ဘောအာယုံပြုသာသိနဲ့တွဲနေတဲ့ဝေဒနာတွေဘလို့ကအာယုံပြုတွေးကြည့်စိတ်တွေဘလို့ကအာယုံပြုတွေးကြည့်စရာအာယုံကအာယုံပြုဘလို့ကအာယုံပြုသူနဲ့တွဲပြီးတော့ဖြစ်တဲ့ဝေဒနာကလည်းဘလို့ကအာယုံပြုတွေးတော်စိတ်တွေဘလို့ကအာယုံပြုတွေးတော်စရာအာယုံကအာယုံပြုတွေးတော်စိတ်နဲ့တွဲပြီးတော့ပေါ်တဲ့ဝေဒနာတွေလည်းဘလို့ကအာယုံပြုအော်နံပါတ်3ဘာတူတာလဲအာယုံတူတယ်ဘာတူတာလဲနံပါတ်1ကအတူတူဖြစ်တယ်နံပါတ်2ကအတူတူဖြစ်တယ်နံပါတ်3ကအာယုံအတူတူပြုတယ်ဘာလဲအာယုံအတူတူပြုနော်ကျွန်တော်တကကျတော့နံပါတ်4မိယာကောမတူလားတူလားမျက်စိကြည်တတ်မှာအစင်းနဲ့တတ်တော့ဗာစိတ်ပေါ့မြင်စိတ်ပမာပေါ့မျက်စိမှာပေါ်တယ်ဗျာမျက်စိမှာမှီတယ်လို့ပြောလိုက်တာဟုတ်တယ်မလားမြင်စိတ်ဗမာမှီဗမာမှီဖြစ်တော့ကလည်းဗမာမှီပြီးတော့ဖြစ်ပြတ်တော့လည်းဗမာမှီပြီးတော့ပြက်အေးမြင်စိတ်ကလေးဒီမျက်စိကြီးမှာမှီတယ်လို့သူနဲ့ရှင်နေတဲ့ဝေဒနာကလည်းဗမာမှီမှီရမတူလားတူလားဒါကြီးနဲ့တန်နဲ့တိုက်တော့ဗာစိတ်ပေါ့ကြာစိတ်ဗမာမိပေါ်ကြာစိတ်ကနာမမိပေါ်တယ်လို့သူနဲ့ရှင်နေတဲ့ဝေဒနာစတိတ္တကလည်းဗမာမိပေါ်တော့နှာခေါင်းကြီးနဲ့နန်းတဲ့တိုင်းတော့ဗာစိတ်ပေါ်နာစိတ်ဗမာမိပြီးတော့ပေါ်နှာခေါင်းကြီးမှမိပေါ်တယ်ဗမာမိပေါ်တော့သူနဲ့ရှင်နေတဲ့ဝေဒနာစတိတ္တကလေးကလည်းဗမာမိပြီးတော့ပေါ်တရားနဲ့ရတာနဲ့တိုက်တော့ပါစိတ်ပေါ်စားစိတ်ဗမာပေါ်သူနဲ့ရှင်တွဲနေတဲ့ဝေဒနာစတိတ္တိကလေးကလည်းဗမာပေါ်ကာယကျင်နဲ့ဒွိဋ္ဌိဇာနဲ့တိုက်တော့ပါစိတ်ပေါ်ဒွိဋ္ဌိစိတ်ပေါ်ပါစိတ်ပေါ်ဒွိဋ္ဌိစိတ်ပေါ်အဲဒီဒွိဋ္ဌိစိတ်ဒီဗမာမှီပြီးတော့ဖြစ်သူနဲ့ရှင်နေတဲ့ဝေဒနာကလေးကလည်းဗမာမှီပြီးတော့ဖြစ်မနောနဲ့တွေးတော့ဇာနဲ့တိုက်တော့ဗာစိတ်ပေါ်သူသည်ဗမာမိပြီးတော့ဖြစ်မနောမှာမိပြီးတော့ဖြစ်ဟုတ်တယ်မလားသူနဲ့ရှင်တဲ့ဝေဒနာစတိတ္တိကလေးကလည်းဗမာမိပြီးတော့ဖြစ်မနောမှာမိပြီးတော့ဖြစ်မိရမတူဘူးလားတူလားဖြစ်တာတူတယ်ပြက်တာတူတယ်အာယုံတူတယ်မိရတူတယ်ဘယ်လိုမျိုးတူတော့ပြောကြည့်ပါဦးဖြစ်တာဘလုံးနဲ့ဘလုံးပါလေစိတ်နဲ့စိတ်သေးစိတ်ကခန္ဓာဘယ်နှပါစိတ်ကခန္ဓာဘယ်နှပါတပါးဘာခန္ဓာလဲလေဝိညာဉ်နဲ့ခန္ဓာစိတ်သေးကခန္ဓာဘယ်နှပါပေါင်းမဘလုံးတွေပါလေ ဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာပြန်ပြောစိတ်ကဘာခန္ဓာသိညာခန္ဓာစိတ်ကဘာခန္ဓာသိညာခန္ဓာသိညာခန္ဓာစိတ်ဒီပါတော်ရှိသိညာခန္ဓာစိတ်ဒီထဲမှာဝေဒနာဒီပါတော်ရှိသိညာဒီပါတော်ရှိသင်္ခါရဒီပါတော်ရှိဓာတုတို့ရဲ့သဘာဝလေးတွေပဲကာယသဘာဝဝိရိယတဝနာကာယဟောရိကာယမှာသဘာဝတို့ရဲ့သဘောကိုဝိရိယတဝနာသိအောင်လုပ်လိုက်ပါဒါဝိပဿနာရှုတာဟုတ်တယ်မလားကဲယောနပါတလောကခုနပြောတဲ့အတိုင်းပဲအဓိကဒါရှုရမှာကယုတ်ဘယ်နှမျိုးလဲ၄မျိုးဘာရောက်နေတော့ပရိဝိဒအာဘောဒသီသောဒဝါယောဒပြန်ပြောပရဝိသီပါသဘောရှိမာသဘောပြသဘောရှိတဲ့တေအာဘောသီပါသဘောရှိတော့တေသောသီပါသဘောရှိတော့ဝါယောသီပါသဘောရှိတော့ရွေးရှားတဲ့သဘောညီသေးတဲ့သဘောစကားတော့မျိုးမျိုးပြောလို့ရတာပေါ့နော်ရွေးရှားတယ်လှုပ်ရှားတယ်ဘယ်လိုပြောမှအတူတူပါပဲငြိမ့်သက်သွားတယ်တုံကန်နဲ့ထောက်ကန်နဲ့အတူတူပဲနော်ဒါတွေအားလုံးဒီပါသဘောလေဝါရောရဲ့သဘောဒီကရာကြည်မှာကအဲ့ဒီလေးမျိုးကျန်တာတွေကသွားနေသူအကောင်လုံးပါသွားလိမ့်မယ်အဲ့ဒီလေးမျိုးကကြည်အဲ့ဒီလေးမျိုးသတိရှာလာရောရဲ့သဘောလားခန္ဓာဘွဲတော့ပါခန္ဓာနာရာလေးဒီပါခန္ဓာပါခန္ဓာတော့နာရာဒီယုံလားနာလားယုံဆိုရင်ပါခန္ဓာသူကောသိတာကသူကောသိတာကမဟုတ်လေဘယ်ဘယ်တရားကသိတော့စိတ်ကသိတာပါခန္ဓာအင်းနာရာသဘောလေးကိုခံစားနေတာကပါခန္ဓာကျင်တဲ့သဘောလေးဒီပါခန္ဓာကျင်တဲ့သဘောလေးဒီပါခန္ဓာဝိရဏရူပခန္ဓာဘာခန္ဓာပါလေကျင်တဲ့သဘောလေးကိုသိနေတာကဘာခန္ဓာကျင်တဲ့သဘောလေးကိုခံစားတာကကြိုက်တဲ့သဘောလေးကဘာခန္ဓာကြိုက်တဲ့သဘောလေးကိုသိသိပြင်းနေတာကအေးသူ့ကိုခံစားပြင်းနေတာကနားရည်ကျင်တဲ့ကြိုက်တဲ့ခဲတဲ့လှုပ်တဲ့ရွတဲ့တောက်တဲ့တင်းတဲ့ဘာခန္ဓာနာယနာမသည်ကြည်ကျင်မသည်ကာယကံမသည်တောင်းရင်တောင်းမသည်တင်းရင်တင်းမသည်ဘာခန္ဓာဝิญญနဲ့ခန္ဓာနာရလို့ခံစားတယ်ကျင်တယ်လို့ခံစားတယ်ကြိုက်တယ်လို့ခံစားတယ်ဘာခန္ဓာဝิญญနဲ့ခန္ဓာဒီလိုမလားအရိခန္ဓာသုံးမျိုးနေတစ်ခုစီတစ်ခုစီဖြစ်နေတာလားတစ်ပြိုင်တည်းဖြစ်နေတာလားနာတဲ့အချိန်မှာနာမသိတယ်ကျင်တဲ့အချိန်မှာကျင်မသိတယ်နာပြီးတော့နောက်မှနာမသိတယ်ဆိုတာရှိရလားနာလေနာခြင်းမသိဘူးလားသိလားနာရာကဘာခန္ဓာနာမသိတာကဘာခန္ဓာနာရလို့ခံစားတာကဘာခန္ဓာစေတသိက်ဆိုတဲ့ဝရဏခန္ဓာသိညာနဲ့သင်္ခါရကတော့မထင်ရှားဘူးမထင်ရှားတော့ဒီထဲမှာပါသွားပြီးတော့မှတ်လိုက်အဲ့ဒါမှလားကြာကောင်းပြီလားဖြင့်နာရတော်လေးကိုစက်ကြည့်လိုက်မယ်ဆိုရင်ရုပ်ဆိုတဲ့ဝရဏခန္ဓာမနေဘူးလားသိဆိုတဲ့ဝิญญาณခန္ဓာမလို့ဘူးလားခံစားမှုဆိုတဲ့ဝရဏခန္ဓာမလို့ဘူးလားအခြေချုပ်ခန္ဓာဘယ်နှမျိုးတွေ့ပေါင်းမျိုးနာရတဘောလေးကိုစိုက်ကြည့်ခန္ဓာဘယ်နှမျိုးလဲဘယ်ခန္ဓာတွေတော့ရူပခန္ဓာဝิญญาณခန္ဓာဝရဏခန္ဓာကျင်တဲ့တဘောလေးကိုစိုက်ကြည့်ခန္ဓာဘယ်နှပါးတွေ့မယ်ဘယ်လိုတွေတော့ကိုယ်တိထားမိတာကပေါင်းပါတကယ်ဖြစ်နေတာက၅ပါဒီလိုမလားကိုယ်တိထားမိတာကဘယ်နှပါလဲတကယ်ဖြစ်နေတာကခန္ဓာဘယ်နှပါလဲ၅ပါဖြစ်နေတာเนาะ၅ပါဖြစ်နေတာအဲ့ဒီတော့ကျင်တဲ့သဘောလေးကိုတွေ့လဲခန္ဓာဘယ်နှပါလဲ၅ပါခိုင်းတဲ့သဘောလေးကိုတွေ့လဲခန္ဓာဘယ်နှပါလဲ၅ပါကျင်နေတာလေးကဘယ်လိုရဖို့ပြန်မှုသူ့ကိုသိတာကစိတ်သူ့ကိုခံစားတာကဝေဒနာဝေဒနာလို့သိလိုက်တာနဲ့ဒီပိုင်းနဲ့ခံစားရလို့သိလိုက်တာနဲ့ဒီပိုင်းနဲ့သိညာခန္ဓာနဲ့သင်္ခါရခန္ဓာတပါးနဲ့မပါသွားဘူးလားပါသွားလား
အာရဘာလာကျင်တဲ့သဘောလေးကိုကြည့်လိုက်တယ်ကြည့်လိုက်တယ်သိလိုက်တယ်သိလိုက်တယ်ခန္ဓာမနပါလေကဲတဲ့သဘောလေးကိုသိလိုက်တယ်သိလိုက်တယ်ခန္ဓာမနပါလေထင်ရှားတာကဘလို့နေတော့ရူပခန္ဓာဝိညာဉ်ခန္ဓာဝေဒနာခန္ဓာဒီတော့မှထင်ရှားနေတယ်နော်အဲ့ဒါကာယရဲ့သဘောပါလေးတွေပဲဟုတ်တယ်မဟုတ်လားကျက်သေးတဲ့သဘောလေးကိုကြည့်တယ်သိတဲ့သဘောသိပါခန္ဓာဝิญญနာခန္ဓာတွေးတဲ့သဘောလေးကိုကြည့်တယ်တွေးတဲ့သဘောလေးသိပါခန္ဓာဘုရားဝิญญနာခန္ဓာပဲမြင်တဲ့သဘောလေးသိပါခန္ဓာကြားတဲ့သဘောလေးသိပါခန္ဓာဘယ်လိုကမြင်တာတော့အဲ့ဒါကြောင့်ဘာခန္ဓာတော့ကြားတာဘယ်လိုကကြားတော့ဘာခန္ဓာတော့ပြန်ပြောမြင်တဲ့သဘောလေးသိပါခန္ဓာကြားတဲ့သဘောလေးဒီပါခန္ဓာနာမ်တဲ့သဘောလေးဒီပါခန္ဓာအရသာသိတဲ့သဘောလေးဒီပါခန္ဓာတွေးကြည့်တဲ့သဘောလေးဒီပါခန္ဓာတွေးတော်မှသိတဲ့သဘောလေးဒီပါခန္ဓာအဲဒီဝိညာဉ်နဲ့ခန္ဓာကလေးပေါ်တဲ့အခါကျတော့လည်းပဲစိတ်စရာတစ်ပါးနဲ့ပေါ်လာလားစတိသိတ်တွေနဲ့တွဲပေါ်လာလားစတိသိတ်52ပါးနဲ့မှဘယ်လိုထိရှားသွားတယ်လဲမင်းတော့ဝိညာဉ်ထိရှားတယ်ဒီလိုမလားဒါကမြင်တယ်အစင်းကိုမြင်တယ်အစင်းကိုခံစားတယ်အတန်ကိုကြားတယ်အတန်ကိုခံစားတယ်အနံ့ကိုရှူရှိုက်တယ်အနံ့ကိုခံစားတယ်အရသာကိုစားတယ်အရသာကိုခံစားတယ်တွေးသည့်ဇာကိုတွေးသည့်တယ်တွေးသည့်ဇာအာယုံကိုခံစားတယ်တွေးသောဇာကိုတွေးတယ်တွေးသောဇာအာယုံကိုခံစားတယ်ခံစားတာဘယ်လိုခံစားတော့အာယုံကိုခံစားတာအစဲအယုံကိုခံစားတယ်အတာအယုံကိုခံစားတယ်အနာအယုံခံစားတယ်အရသာအယုံခံစားတယ်တွေးရစရာအယုံခံစားတယ်တွေးသောစရာအယုံခံစားတယ်ခံစားတာဘယ်လိုတော့သူလည်းတခြားကကာယရဲ့သဘာဝလေးလားကာယရဲ့သဘာဝခန္ဓာဘယ်နှပါလဲအချင်းချောင်းလိုက်တော့ဘယ်လိုလဲတော့ရူပခန္ဓာဝိညာဉ်ခန္ဓာဝရဏခန္ဓာအဲ့ဒီသဘောလေးသိရင်ကာယကိုသိရမရဘူးလားရောက်ကာယရဲ့သဘောကိုသိတာဘာကိုသိတော့ကာယကာယနဲ့သဘာဝသူ့ရဲ့သဘာဝလေးတွေကိုဝိရိဒဝါနာသိခဲ့သည်ရှိသောဒုက္ခတဏ္ဍဂရိတတိဒုက္ခချုပ်ရာနိဗ္ဗာန်ချမ်းသာဧကမုတ်ချရောက်ပါလိမ့်မယ်တဲ့မဟုတ်လားဟုတ်တာလားအဲ့ဒါကြောင့်နိဗ္ဗာန်လွှင့်ရှင်ပါတယ်ဆိုရင်ဟောဒီကာယရဲ့ဟောဒီသဘာဝတရားကလေးတွေကိုမြင်အောင်ကြည့်ဖြစ်သဘောကိုမြင်အောင်ကြည်ဖြစ်သဘောကိုမြင်အောင်ကြည်ဖြစ်ဖြစ်မြင်အောင်ကြည်ဖြစ်ဖြစ်မောင်းအောင်ကြည်ဖြစ်ဖြစ်ဆောင်အောင်ကြည်ဖြစ်ဖြစ်မြင်ဖြစ်ဖြစ်မောင်းဖြစ်ဖြစ်ဆောင်ရင်တခြားလားမက်ကင်မက်ကသစ္စာဆိုတဲ့မဉ္ဇဏ်ပေါ်လာလားမဉ္ဇဏ်မပေါ်ဘူးလားပေါ်လားမဉ္ဇဏ်ပေါ်ရင်နိဗ္ဗာန်ချမ်းသာမမြင်ဘူးလားမြင်လားအဲဒါကြောင့်နိဗ္ဗာန်ချမ်းသာမျက်မှောက်ပြုနိုင်ဟောဒီယုတ်နာခန္ဓာတို့ရဲ့သဘောတရားကလေးတွေကိုမြင်အောင်ကြည်ပါလို့တိုက်တော်ရင်လည်းကဲသားတို့ခေါ်လိုက်ကြ။အေးကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဤတန်တော်မြတ်ကြီးကိုနိလတပွင့်တင့်နေအောင်ပြုစုဆောင်ရှောက်ထပ်နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။